မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးစပြီးထုတ်ပေးနေတာကနေတတိုင်းပြည်လုံးအတိုင်းအတာနဲ့ကာကွယ်ဆေးထုတ်နိုင်ဖို့အတွက်ကာကွယ်ဆေးတွေရရှိဖို့ကပြည်ထောင်နိုင်ငံတွေအပေါ်မူတည်နေတယ်လို့နိုင်ငံတော်အတိုင်းပြည်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်
။ကျန်းမာရေးကာကွယ်ဆေးတွေရရှိရတော့ဟိုပြည်ထောင်နိုင်ငံတွေပေါ်မှာအများကြီးတည်ပါတယ်။ကျွန်တော်တို့ဝယ်နေတာလည်းရှိတယ်ဟိုလူမဲ့လူတွေကလည်းလူမဲ့ဟာလည်းရှိတယ်ဒါပေမဲ့လေဟိုဘက်ကပြီးနိုင်မှာပဲကျမတို့ကရမှာပါဒါပေမဲ့ပုံမှန်ပေါ့နော်ဟိုတစ်ဖြည်းဖြည်းဖြည်းပြီးတလားပြီးတလားတလားပြီးတလားကျမတို့ဆက်ပြီးတော့ပြည်သူတွေအားလုံးကိုကာကွယ်ဆေးချိုးပေးနိုင်မယ်လို့ကျမတို့ခန့်မှန်းထားပါတယ်အဲ့ဒါအတွက်အစီအစဉ်တွေလည်းလုပ်ထားပါတယ
်တချို့မြန်မာနိုင်ငံရဲ့ကိုဗစ်နောက်ဆုံးအခြေအနေကိုမြစ်တပ်ပရိနေကပြည်သူတွေကိုအစီအခံနဲ့မိခေါ်မှာဒေါက်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်ပြည်သူတွေအနေနဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်မှာပူးပေါင်းပါဝင်ဖို့ကိုလည်းဒေါက်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ကာကွယ်ဆေးကိစ္စကပြည်သူတွေအနေနဲ့နိုင်ငံရဲ့လုံခြုံရေးအတွက်လုပ်နေတာဖြစ်ပြီးပြည်သူတွေကျန်းမာမှနိုင်ငံမှာလည်းလုံခြုံတိုးတက်မှာလို့သူကပြောပါတယ်မြန်မာနိုင်ငံမှာမတိတုံးကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ350ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 339,152 ယောက်ရှိပြီဖြစ်ပါတယ်ပြီးခဲ့တဲ့24နိုင်တွင် COVID-19 ကြောင့်သေဆုံးသူက14ယောက်ရှိလို့သေဆုံးသူပေါင်းက3103ယောက်ရှိပါတယ်